ယောဂီရောင်တော်ကောင်းတို့အရဟံဒီနာသတိရပြီဖြစ်ပါ၏။ဒါနဲ့ပြင်ကျင်ကာလဝေယဩဝါဒကထာဓမ္မဒေသနာအနေအားဖြင့်ရှင်တို့မှဓမ္မဒါနပြုလို့ဒီကျေးဇူးပေးသလိုဒီဩဝါဒကထာဓမ္မဒေသနာတော်ဒီကဤကံကျင့်သောအများဆုံးဆိုတဲ့ဩဝါဒကထာဓမ္မဒေသနာတော်ဖြင့်ဓမ္မဒါနပြုပါမယ်။ယောဂီဘောင်တော်ဟောင်းများမိမိတို့ရဲ့တန်တန်၌ပိဓာဒိဋ္ဌာတိပြည့်စုံစေဖို့သမာဓိဒိဋ္ဌာတိပြည့်စုံစေဖို့ဉာဏ်ဒိဋ္ဌာတိပြည့်စုံစေဖို့အတွက်ဘုန်းကြီးတို့အားသာပုဂ္ဂိုလ်များဖြစ်တော်မူသောဆရာရှင်ဗုဒ္ဓမြတ်ကြီးဟောကြားတော်မူခဲ့ပြီးဟောရတာရီမဘုရားဒေသနာတော်အတိုင်းသာသနာ့ရှင်တော်ကြီးတော်အားထုတ်သွားနိုင်ကြလို့ဆုလုပ်ရှိရင်ဖြင့်မိမိတို့ကန္နာနဲ့ပြည်ဆောင်သေးတဲ့သီလပိဋကတွေနဲ့ပြည်ဆောင်လာနိုင်တယ်ပြည်ဆောင်သေးတဲ့သမာဓိပိဋကတွေနဲ့ပြည်ဆောင်လာနိုင်တယ်ပြည်ဆောင်သေးတဲ့ဉာဏ်ပိဋကတွေနဲ့ပဲပြည်ဆောင်လာနိုင်ပါလေ။ဒီဩဝါဒပါဠိကတရားဒေသနာတော်ကိုသောဉ္ဇေရိအာသာကုလရာအစ်စ်ဖြစ်တော်မူသောဘောဓမဗုဒ္ဓမြတ်စွာဘုရားကြီးသောသောပိုင်းတို့ကဥပုံဤတိုင်းဥပုံဤတိုင်းညာတော်တို့အားကိုရတိုင်းဟောကြားပြသတော်မူခဲ့ပါသည်။တစ်ချိန်မှာတော့သံဃာပရိသတ်အလယ်မှာသီလပြည့်နေတဲ့ယန္တပါရှိနေတဲ့တွတ်တာကြောင့်သူကမှစပြီးတော့ဒီဩဝါဒပါဠိမောပိသနာတော်ကိုမပြတော့ပဲယန္တမြာအာနာပါဠိမောပိသနာတော်ကသာရုပ်စုပြတာဖို့အတွက်တရားမြတ်စွာသိကြည့်တော်မူခဲ့တယ်။ဒုအာနာပါဠိမောပိသနာတော်ဆိုတာယန္တမြာကျင့်သုံးနေကြတဲ့လိုက်နာနေကြရတဲ့229ပဲသောသိက္ခာပုအပေါင်းလူပဲဖြစ်ပါသီလတိမြတ်စွာဘုရားကတော့6မြစ်တည်း6မြစ်တည်းကြမှာယန္တအာလုံးကိုဝိနိထာမသို့တရားဆွေးနွေးစီပြီးတော့သူယန္တများကိုဩဝါဒပါဠိမောက္ခကိုသီလတိမြတ်စွာဘုရားသောတော်တိုင်းပြီးဟောကြားတော်မူခဲ့တယ်။အဲ့ဒီဩဝါဒပါဠိမောက္ခဒေသနာတော်ကသာရ3ခုပဲရှိတယ်။မများပါဘူး။ပရမသာရကသန္တိပရမတဘောတိတေကနိဗ္ဗာန်ပရဏာဝရတိဘုရားနာယိပပတိသောပရုပပါတိနတမနဟောတိပရံဝိတယံတောသန္တိပရမတဘောတိတေကဣတေကတိတေကဥသဝသောဝါချုပ်တိခြင်းခံရခြင်းဥသဝသောခန္တီသိက္ခာကျင့်သည်ပရမမြတ်သောတဘောအကျင့်ပါပေသည်ချုပ်တိကျင့်ခန္တီကျင့်လို့ဆိုရသောခန္တီသိက္ခာကျင့်ဆိုတဲ့အလုပ်ဟာမြတ်သောအကျင့်တရားပါပဲလို့ဆိုလိုတဲ့အဓိပ္ပာယ်သိက္ခာပြီးတော့ကျင့်သုံးနိုင်မှသာလျှင်မိတိကုသိုလ်တရားမဆိုမိမိတည်းတန်တာမှာဖြစ်သွားဤရှိတာနဲ့မှာဖြစ်ပါလေ။သိခံပြီးတော့မှမကျင့်သုံးနိုင်ဘူးဆိုရင်မိတိကုသိုလ်တရားမဆိုမိမိတည်းတန်တာနဲ့ဖြစ်သွားဤရှိဖို့မလွယ်ဘူးနိုင်ပါဘူး။တော့တည်းကြသိခံခြင်းကိုမြတ်သောအကျင့်လို့အခြေခံအကြောင်းရင်းတရားဖြင့်သက်သာဖျားဟောကြားတော်မူထားခဲ့ခြင်းဖြစ်ပါလေ။ဒီတိခာချင်းအကျင့်တရားဟာသီလစရဲ့အကျင့်တို့ရဲ့အခြေခံအကြောင်းရင်းလေးဖြစ်ပါလေ။တိခာနဲ့အကျင့်ရှိပါမှသာသီလအကျင့်တွေလည်းပြည့်စုံလာနိုင်တယ်။တမာရီအကျင့်တွေလည်းပြည့်စုံလာနိုင်တယ်။ပညာအကျင့်တွေလည်းပြည့်စုံလာနိုင်ပါလေ။တိခာနဲ့အကျင့်မှမရှိနိုင်ပါဘူးဆိုတော့သီလအကျင့်တမာရီအကျင့်ပညာအကျင့်တွေမပြည့်စုံနိုင်ပါဘူး။အခြေခံအကျင့်မြတ်အခုနေရာဖြင့်မြတ်စွာဘုရားဟောကြားခဲ့တယ်။အခြေခံအကျင့်မြတ်ဖြစ်ပုံကားတော့ဖြင့်တမာပြောတော့ ဘုန်းကြီးတို့ယောဂီများငါးပါးသီလကိုသိခံပြီးထိမ့်မှပြည့်စုံတယ်သီလခံမင်းရဲ့မဆောက်ရှောက်ပဲမထိန်ထိန်ပဲသောဘဒေါသအလိုလိုက်ပြီးတော့ပြည့်ပြည့်နေရင်တော့ဖြင့်ဒီငါးပါးသီလသိခာဟုတ်တရားတွေဟာလည်းမပြည့်စုံနိုင်ဘူးတဲ့ပါဏတိပါဒဝေရမိသိခာပဒံသမာဓိယာမိပါဏတိပါဒသတ္တဝါယိအသက်ကိုချခြင်းပြည့်စည်ခြင်းသတ်ခြင်းမှဝိရမိသိက္ခာပဒံဆောင်ရင်ကြောင့်ဖြစ်သောသိက္ခာဘုဒ္ဓကိုသမာဓိယာမိသောက်တည်ပါ၏လို့ဆိုပြီးတော့သောက်တည်ထားပေမဲ့တို့သိမဆိုင်ရတော့ဒီသိက္ခာဘုဟာပျက်စီးနိုင်မှာလားမပျက်စီးနိုင်မှာလား
ပျက်စီးနိုင်ပါရဲ့
ဒါလိုပဲအရိနာဒါနသိက္ခာဘုဒ္ဓကာမိတုမိစ္ဆာသရသိက္ခာဘုဒ္ဓလည်းပဲလောဘဒေါသအလိုလိုက်ပြီးတော့တိမခံမဲနဲ့မထိန်သိမ်းပဲနဲ့နေမယ်ဆိုရင်တော့အဲ့ဒီသစ္စာပုဂ္ဂိုလ်လည်းပြတ်နိုင်ကြပဲညာတော်ညာဆိုရင်လည်းပဲသစ္စာပုဂ္ဂိုလ်အတော်တရားမှမရ129တန်းသစ္စာပုဂ္ဂိုလ်ကိုသိခံပြီးတော့ထိန်သိမ်းနိုင်မှသာညာတိရလည်းပြည့်စုံသွားနိုင်တယ်ဒါကြောင့်သိခံတဲ့အကျင့်ဟာတိရပြည့်စုံခြင်းရဲ့အခြေခံအကျင့်လည်းဖြစ်တယ်ဒီကရည်ပြင်ဟာပါတိဆုံးခြင်းရဲ့အခြေခံပြင်လဲသီလပြည့်စုံခြင်းရဲ့အခြေခံအပြင်တို့အတူပဲသီလခြင်းသည်သမာဓိပြည့်စုံခြင်းရဲ့အခြေခံအပြင်သီလခြင်းသည်ပညာပြည့်စုံခြင်းရဲ့အခြေခံခြင်းသီလမိဓမ္မမကျင့်သီလအပြင်သမာဓိအပြင်ပညာအပြင်တွေဟာဘုရားတို့ယောဂီများပြည့်စုံတာနိုင်မှာလားမပြည့်စုံနိုင်မှာလားအပြည့်ဆုံးတယ်လို့သိခံတယ်ဆိုတာကဘာတွေသိခံရမှာလဲဆိုတော့အာယုဇိုးတွေကိုလည်းသိခံရကိုယ်ထဲကဝိရဏဇိုးတွေကိုလည်းပဲသိခံရအာဇိုးတွေဆိုတာကအမြင်ဇိုးတွေအကြာဇိုးတွေသတိယံလူတွေဘေးအန္တရာယ်တွေဓာရီတွေတို့အာဇိုးတွေကြောင့်သိမဆိုးပဲနဲ့ဒေါသမဖြစ်ပဲနဲ့ဉာဏ်မတုံ့မှုပဲနဲ့သိခံဖို့လိုအပ်ပြီးတော့ခန္ဓာကိုယ်တွေကဝေဒနာဇိုးတွေသိခံရဝေဒနာဇိုးတွေကပါရီလာမလဲညောင်းတာတို့ဥဒါတို့ကျင်တာတို့ကြိုက်တာတို့ခဲတာတို့အောက်တာတို့စသည်အားဖြင့်ဝေဒနာတွေမပေါ်ဘူးလားအဲဒီညောင်းတာဥဒါနာတာကျင်တာကြိုက်တာစသည်တွေဟာခန္ဓာကိုယ်တွေကဝေဒနာဇိုးတွေပဲအဲ့ဒါတွေလည်းသိခံကြရတယ်။တရားထုတ်တဲ့ပုဂ္ဂိုလ်များဟာဒီဝေဒနာဇိုးတွေကိုသိခံပြီးတော့ရှုမှတ်နေကြရတယ်။သိမှသာသာပဲနဲ့ကိုယ်မူရာတွေမကြာခဏပြည့်ပြည့်နေမယ်ဆိုရင်တော့သမာဓိလည်းမဖြစ်နိုင်တော့ဘူး။ဝိပဿနာပညာလည်းပဲဖြစ်ဖို့မရှိတော့ဘူး။ဒါကြောင့်သိခံတဲ့အကျင့်ဟာသမာဓိပညာအကျင့်တို့ရဲ့အခြေခံတရားလည်းပဲဖြစ်နေပါတယ်။ဘုရားနဲ့သစ္စာတရားဟောကြားထားပြီးမဟာယဝုဒ္ဓဝါဒတုတ်တံမှာသစ္စာပြိုင်သားတော်ဖြစ်တဲ့ရှင်ယဝုဒ္ဓတာမေလေးကသစ္စာပြိုင်နောက်တော်မှာသောင်းကံသွားလို့အတွေ့လိုက်လာရင်းတဲ့သစ္စာတရားဤဥပတိလက္ခဏာတော်ကိုကြီးရှုသင်မြင်ပြီးတော့အတားတူဖြစ်တဲ့မိမိရဲ့ရုပ်လက္ခဏာတွေကိုလည်းပဲစိတ်ထဲကနေကြံစည်ပြီးတော့သာယာတိကြည်ကျူးနေပါတည်းထိုကြောင့်ရာဒီကမြတ်စွာဘုရားတည်တော်မူတဲ့အတွက်ယုတ်တရား၌သာယာတက်မဲ့မှုမဖြစ်ရအောင်သာရယဟုလာအာနေကံမမနေသောဟမတ္တမိနေနေသောမိအတ္တတိလို့ဘုရားတော်များကရှုမှတ်ဖို့အတွက်ညွှန်ကြားလိုက်တယ်ဤယုတ်ဟာငါဟာမဟုတ်ဤယုတ်ဒီငါမဟုတ်ဤယုတ်ဒီငါရဲ့အတ္တမဟုတ်လို့ရှင်းပါမယ်လို့ဘုရားတော်မြတ်ကသားတော်ရာဟုလာအာညွှန်ကြားသလားမညွှန်ကြားလား အဲ့ဒီတော့ရှင်ရာဟုလာကမာနပါနဲ့ဆိုတာဘုရားယုတ်ကိုသာရှင်းပါမလားလို့မေးကြောက်တော့အခါသူကဘုရားတော်မြတ်ကယုတ်ကိုရှင်းပါတယ်လို့ပဲဝေဒနာကိုလည်းရှင်းပါမယ်တင်ညာကိုလည်းရှင်းပါမယ်သင်္ခါရကိုလည်းရှင်းပါမယ်ဝိညာဉ်ကိုလည်းရှင်းပါမယ်ခန္ဓာ၅ပါးလုံးကိုပြင်ရှိပါပြီမယ်လို့ဘုရားကိုယ်တော်မြတ်ကညွှန်ကြားလိုက်တယ်။ရှင်ယောဂဓမ္မထေရလည်းပဲသစ္စာပြပြတော်မူတဲ့ဩဝါဒကိုမျက်မှောက်မှာခ ခံယူရကြည့်လို့ရှိရင်သံဃာသွားဖို့ရမသိနေဘူးတရားသာအာထုမသိမှာပဲလို့ရှင်မြင်ပြီးတကားလားသံဃာမလိုက်တော့ဘဲနဲ့သစ်ပင်တပင်ရင်းအောင်သွားပြီးတော့တရားအာထုနေတယ်သစ်ပင်တပင်ရောသွားကြပါလို့သောကရှင်သာရိပုတ္တရာမထေရကတွေ့တဲ့အတွက်ကြောင့်အာနာပါနရှိဖို့ပြောတယ်ရှင်ရဟန္တာကလည်းပဲမြတ်စွာဘုရားပြေးထားတဲ့တမထံကိုပဲဆက်လက်ပြီးတော့ရှုမှတ်နေခဲ့ပြီးညနေချင်းအခါမြတ်စွာဘုရားခြံတော့ပြန်ရောက်သွားတဲ့အခါကျတော့အာနာပါနရှုဖို့ရှင်ဤဒီကိုမြတ်စွာဘုရားအမိတော်မူတယ်။သောကမြတ်စွာဘုရားကအာနာပါနရှုဖို့ရှင်ဤဒီကိုမဟောကြားသေးပဲနဲ့ဓာတ်ငါးပါးရှုဖို့ကိုဥစွာမြတ်စွာဘုရားကဟောကြားနေကြပြီးတယ်။ဒါတော့ရဟန္တာသံဃာမျိုးရင်းဖြစ်တဲ့တဲ့အစရှိတဲ့ကျမ်းစာဆက်မှာတဲ့ပထဝီဓာတ်19ပါးရဲ့အပြင်ဘက်မှာရှိနေတဲ့ကျမ်းစာဆက်မှာတဲ့ပထဝီဓာတ်ရုပ်တွေရဲ့အဲ့ဒီအာလုံးသောရုပ်တွေကိုတဲ့ငါဟာမဟုတ်ဘူးငါမဟုတ်ဘူးငါရဲ့အတ္တမဟုတ်ဘူးလို့ရှုရပေမယ်လို့မြတ်စွာဘုရားကရှုဖို့ရှုနည်းကိုညွှန်ကြားသလားမညွှန်ကြားလားဒါရင်မကဘူးအဲ့လိုရှုမှနေလို့ရှိရင်တဲ့အဲ့ပထဝီဓာတ်နဲ့မီးဝေးသာယာမှုတွေတခါတည်းကျင်းသွားမယ်လို့မြတ်စွာဘုရားကဆက်လက်ပြီးတော့ညွှန်ကြားတယ်။ထို့သူပဲအာဘောဓာတ်တို့တိသောဓာတ်တို့ဝါယောဓာတ်တို့အာကာသဓာတ်ဓာတ်လေးပါ။အဲ့ဒီဓာတ်လေးပါတို့နဲ့လေဒီလိုပဲရှုမှတ်ရမယ်။ထို့သူရှုနိုင်လို့ရှိရင်ဒီအတွေ့ဆိုးဒီအတွေ့ကောင်းတွေဟာမိမိရဲ့စိတ်ကိုမသိယူနိုင်တော့ဘဲမဆွဲဆောင်နိုင်တော့ဘဲစိတ်ကကြည်လင်ဒီတကားကသင်ကျင်မှုတွေရသွားပြီးမယ်လို့ဘုရားတော်မြတ်ကသာတော်ရဟုလားဒီကဲ့သို့ညွှန်ကြားလိုက်တယ်။ဒါတို့သင်ကြားသားမယ်လေစိတ်ကြီး။အတွေ့အကြုံတွေအတွေ့အကြောင်းတွေနဲ့ကြုံတွေ့ရလို့သူအတွေ့အကြုံတွေအတွေ့အကြောင်းတွေကစိတ်ကိုမဆဲဆောင်မသိမ်းကျွနိုင်လေစိတ်ကလေးသင်ကြားသားမယ်လေဆိုတာကတော့ဘုရားတော်မြတ်ကသင်ကြားပုံလေးညွှန်ကြား။ပထဝီဓာတ်လို့ခေါ်တဲ့မြေကြီးရုပ်တွေဟာသူ့အပေါ်မှာအတွေ့တရားမှကောင်းတဲ့အတွေ့အကြောင်းတွေကြည့်တွေ့ကြတယ်သိချကြတယ်ကောင်းတဲ့အတိအကျကောင်းတဲ့သိချတော်များလည်းပဲတာယာမှုတွေတက်ကြမှုတွေရှင်လန်းမှုတွေမရှိဘူးမကောင်းတဲ့အတိအကျတွေစွန့်ကြဲချတယ်စွန့်ပစ်ချတယ်ဆိုတော့စွန့်ပစ်ချတော်များလည်းပဲဒီပထဝီမြေရောက်ဟာတက်ကြမှုတွေမရှိဘူးရှင်မောမှုတွေမရှိဘူးငြင်းဝဲမှုတွေမရှိဘူးတဲ့ဒါတော့ပဲအတိအကျောင်းသူတို့နဲ့စပ်ပြီးတော့လည်းပဲမိမိဒီအဝိတိခံပြီးတော့ဘာဝနာမှုကိုပွားစီရမယ်လို့မြတ်စွာဘုရားကညွှန်ကြားလိုက်တယ်။ထို့သူတွင်လည်းရေဓာတ်တို့မိဓာတ်တို့လေဓာတ်တို့အာကာသဓာတ်တွေအဲ့ဒီအပေါ်တွင်လည်းပဲအတွေ့အကြုံတွေအတွေ့အကြောင်းတွေဘယ်လိုပဲကျင်သေးကြဘယ်လိုပဲဆွတ်ချပြီးတော့ညာလည်းပဲအတွေ့အကြောင်းတွေနဲ့ဆက်စပ်ပြီးတော့နှစ်တမှုဒေသာယမှုတွေမရှိဘူး။မကောင်းတဲ့အတွေ့အကြုံတွေသွန်ပြချတော်များလည်းပဲယုံမုံမှုတွေငြင်းဝဲမှုတွေမရှိဘူးအောက်အင်းပြီးတော့သိချင်ပြီးတော့ကျင့်သုံးလို့နိုင်ရမယ်လို့ဘုရားတော်များကသားတော်ရဟုလာမှုမိကြလိုက်တယ်ဆိုတော့ဘုရားတော်များမိကြပြီးအတိုင်းသားတော်ရဟုလာလည်းပဲတနေ့လုံးအဲ့ဒီမှာကျင့်သုံးလို့ဆုံးမသွားချိန်မှာဆုံးမသွားတော့ဆုံးလည်းမဖုံးသေးတော့ပဲနဲ့တနေ့လုံးအားထုတ်ပြီးတော့နေတော်မူတယ်ကျောင်းသူပဲဘုန်းကြီးတို့ယောဂီများလည်းပဲရှုစရာမှတ်စရာအာရုံတွေပေါ်တိုင်းပေါ်တိုင်းနေနေသာတော်ရဟုလာခဲ့တို့ယုတ်တရားတွေပေါ်ပေါ်ဝိရဏတရားတွေပေါ်ပေါ်ပညာသင်္ခါရဝိညာဉ်တရားတွေပေါ်ပေါ်မြင့်တိပေါ်တော့ရှုတံတရားတွေလို့ဆိုပေါ်တိုင်းပေါ်တိုင်းတော့ရှုတာလုံးနိုင်အောက်ဤပြီးတော့သိခံပြီးတော့ရှုမှတ်ဖို့အရေးမကြီးဘူးလားသိခံပြီးတော့ရှုမှတ်မယ်ဆိုလို့ရှိရင်မိမိရဲ့ရှုတံတရားတွေပေါ်မှာသာယာမှုတွေတတ်မဲ့မှုတွေကင်းပြီးတကာလသိရမိမိရဲ့စိတ်လေးကသင်ကြယ်မှုတွေရလာပြီပဲတာမှုတွေလည်းပဲရှုတံလုံးနိုင်တယ်လို့မှမရှိတော့စိတ်ပြည့်ငြိမ်ဝဲမှုတွေလည်းပဲစိတ်ဆိုးမှုတွေလည်းပဲမရှိတော့ဘူးတဲ့ဒီကံမှာမိမိစိတ်ကလေးကသင်ကြယ်မှုတွေဖြစ်နေပါတယ်ဆိုတော့သင်ကြယ်မှုတွေဖြစ်နိုင်ဖို့ဆိုတာကတော့အာယုန်ဒီပေါ်တိုင်းပေါ်တိုင်းသိခံပြီးတော့ကျင့်သုံးနိုင်ရမယ်အာယုန်ဒီပေါ်တိုင်းပေါ်တိုင်းပါဖြစ်ရမယ်သိခံပြီးကျင့်သုံးမှသာလေအမြတ်ဆုံးပြီပဲလို့တရားမြတ်စွာဘုရားကဟောထားသလားမဟောထားပါလား ိုသို့ဘုရားသခင်ဟောရတာသိရှိ၍ဘုန်းကြီးတို့ယောဂီများကလည်းပဲသိခံပြီးတော့အာရုံဇိုးတွေဖြစ်စေအာရုံကောင်းတွေဖြစ်စေပေါ်တိုင်းပေါ်တိုင်းတော့ဘုရားတို့နဲ့သိခံပြီးပြင်သုံးနိုင်ကြပါစေလို့ဘုန်းကြီးတို့တိုက်တွန်းလိုပါတယ်အဲကြောင့်အဲ့ဆိုကြည့်လိုက်ပါသီကံပြင်သော
သီကံပြင်သော
မြတ်ဆုံးဟု
မြတ်ဆုံးဟု
ဟောညွန်ပြု
ဟောညွန်ပြု
မိတ်မှုမြတ်ဗုဒ္ဓ
သ
ီကံပြင်သော
သီကံပြင်သော
မြတ်ဆုံးဟု
မြတ်ဆုံး
ဟောညွန်ပြု
ဟောညွန်ပြု
မိတ်မှုမြတ်ဗုဒ္ဓ
မိတ်မှုမြတ်ဗုဒ္ဓ
ဒီနေ့ယနေ့သုသာနာယသီကံဖြင့်သောအမြတ်ဆုံးသောတဲ့ဩဝါဒကထာဓမ္မဒေသနာတစ်ခုကိုအရင်ကျအနေဖြင့်ဟောနာပြည်ယောမသနာယူဆရာသည်တို့တရားဒေသနာတော်တိုင်းလိုင်းနာပြည်သောဘာမြအထုံနိုင်ကြသည်ယမိတော်တို့အလုံးရှိရတော့တာနှင့်တရားမြန်လို့ဟန်စင်အပ်တော်နတရားဘုရားနိဗ္ဗာန်တရားတော်မြတ်ကိုလွယ်ကူသောအကျင့်ဖြင့်လင်းညာစွာဆက်ရောက်၍နိဗ္ဗာန်တရားတွင်အတိအတိကိုယ်စီကိုယ်ကမြမောင်ပြုနိုင်ကြပါစေ